ဒီကနေ့ကြားရတဲ့83ချိန်မြောက်ပြည်ထောင်စုနေမှာနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အရေးပါတဲ့ပင်လုံစိတ်ဓာတ်ပြည်တွင်းငြိမ်းချမ်းရေး21ရာစုပင်လုံအောင်မြင်ရေးတို့အတွက်ရဲရဲအကောင့်ထဲပေါ်နိုင်ရေးစတဲ့အချက်တွေကိုအလေးထားပြောပြသွားခဲ့ပါတယ်။အခမ်းအနားကိုတက်ရောက်ခဲ့တဲ့တိုင်းသာခေါင်းဆောင်တဦးကတော့ဒီအချက်တွေအောင်မြင်ဖို့အပြန်အလှန်ယုံကြည်မှုနဲ့အားလုံးပါဝင်ရေးကအရေးကြီးတယ်လို့ပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့83ကျင်းသောပြည်တော်စုနေအခမ်းအနားကိုပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်မင်ခွန်းပြောကြားခဲ့ပါတယ်။ပင်လုံဆိုတာပြည်တော်စုကိုကိုးစားပြုတဲ့အဓိကဝေါ်ဟာရဖြစ်ကြောင်းဒေါ်ဆန်းစုကြည်ကအလေးထားပြောကြားခဲ့ပြီးပင်လုံစိတ်ဓာတ်နဲ့ပတ်သက်လို့အခုလိုခြားပြခဲ့ပါတယ်။
ပင်လုံဆိုတာပြည်တော်စုကိုကိုးစားပြုတဲ့အဓိကဝေါ်ဟာရဖြစ်တယ်လို့ဆိုနိုင်ပါတယ်။ပင်လုံစာချုပ်ဖြစ်ပေါ်နိုင်ခြင်းနဲ့ပတ်သက်တဲ့အရေးကြီးဆုံးအချက်ကတော့ပြည်သူလူထုပါဝင်ခြင်းဖြစ်တယ်လို့ဒီမှာယူဆပါတယ်။ဒါဟာနိုင်ငံအတွက်အရေးပါတဲ့ကိစ္စရပ်တွေအောင်မြင်စွာပြီးနောက်ဖို့အတွက်ပြည်သူလူထုမပါမဖြစ်ဆိုတဲ့ဒီမိုကရေစီတံပိုးကိုအသုံးပြုလိုက်တာ။ဒီအချက်အနေနဲ့ပြောရမယ်ဆိုရင်အာရုံထဲမှာပါတဲ့ဝက်ချစ်တွေပဲဖြစ်ပါတယ်။ဝက်ချစ်လေးရရှင်းရှင်းလင်းလင်းပြောပါကျမ်းစာထဲမှာဆိုရတဲ့ချက်ချင်းပူပေါင်းခြင်းအဖြစ်ရှမ်းကချင်နဲ့ကျင်းတို့ဒီမလာရေးကိုပုံမွေးပြင်းပြသွားရလိမ့်မည်ဆိုတဲ့အချက်ပါပဲ။တိုင်းရင်းသားတွေပူပေါင်းဆောင်ရွက်မှာတကယ်အရေးပါတဲ့နိုင်ငံကိစ္စတွေကိုမြန်ဆန်ကောင်းမွန်စွာအကောင့်ထဲပေါ်နိုင်မယ်ဆိုတာကိုညွှန်နေတာပါ။အထက်ပေါ်ပြပါအခြေအနေကိုအောက်ပြေးရှင်းလိုက်တယ်ဆိုတော့ဒီမိုကရေစီပြည်ထောင်စုကြီးရဲ့ပုံမွေးပါတယ်ဆိုတာကိုဒီလူလူလူပါဝင်မှုနဲ့တိုင်းရင်းသားများရဲ့ပေါင်းဆောင်ရွက်မှုလိုအပ်တယ်ဆိုတာကိုသိချင်းနေနေပြနေပါတယ်။ဒါပင်လုံးစိတ်ကြပါတယ်။
190ကျော်ကြာမြင့်လာတဲ့အခါပြည်တွင်းမှာငင်းချမ်းရေးမရနိုင်တာဟာအကြောင်းရင်းဖြစ်တဲ့နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်တာကြောင့်လို့လဲသုံးသပ်ပြောဆိုပါတယ
်။ကိစ္စအစိုးရတွေဟာလက်နက်ကန်ပြည်ပကချုပ်ငင်းဖို့နဲ့ငင်းချမ်းရေးရဖို့အတွက်စူးစမ်းကြခဲ့ပေမဲ့ငင်းချမ်းရေးညှိနှိုင်းချက်တွေကြီးကြီးဆုံးအောင်မဆောင်ရွက်နိုင်ခဲ့ကြပါဘူး။အပြင်းအထန်ရစဲရေးလောက်ပဲအမြင့်ဆုံးရဖြစ်ကြတာဖြစ်ပြီးတော့ရေရှည်ကြီးချမ်းခိုင်နေတဲ့ငင်းချမ်းရေးကိုမတည်ဆောက်နိုင်ခဲ့ကြပါဘူး။ဒီလိုမကြည့်ဆောင်နိုင်တာဟာလက်နက်ကန်တိဘက်ကရဲ့အကြောင်းရင်းကဖြစ်တဲ့နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်ခဲ့လို့ဖြစ်တယ်လို့ကျွန်တော်တို့အဆိုအားယုံကြည်ပါတယ်
။ငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင်ပြန်ရေးအတွက်တိုင်းရင်းသားအားလုံးလက်ခံနိုင်မဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကတစ်ဆင့်ဆောင်ရွက်နေတယ်လို့လည်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါအပြင်ပင်လုံစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့တန်းသားခေါင်းဆောင်တွေဟာရေရဲရင်းရင်းနဲ့ခစ်တစ်ကိုတိဆောက်ခဲ့တယ်လို့လက်ရှိမှာလည်းနိုင်ငံသားအားလုံးပါဝင်တိဆောက်ကြဖို့ဒေါ်ဆန်းစုကြည်ကညီကုန်းချုပ်ပန်ကြားပြောဆိုခဲ့ပါတယ်
။ဒီမှာတော့ရဲ့ဒီကောင်စုဖခင်ကြီးများဟာအစ္စရာနဲ့အမြင်နေနဲ့ပတ်တိရှိရှိနဲ့ငါတို့ခစ်မှာငါတို့လူရင်နဲ့နိုင်ငံမျိုးကိုငါတို့ထူထောင်မယ်ဆိုတဲ့စိတ်ဓာတ်နဲ့အောင်မြင်မှုကိုရအောင်လုပ်ချပါ။ဒီမှာတော့လည်းဒီတိုင်းနဲ့လုပ်လို့လိုပါတယ်။
အခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကဒုဥက္ကဋ္ဌခွန်မြင့်ထွန်းကတော့အပြန်အလှန်ယုံကြည်ပြီးအားလုံးပါဝင်လာမယ်ဆိုရင်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းတွေပုံမခိုင်မာလာမယ်လို့ပြောပါတယ်
။အဓိကဒီလိုအခြေအနေမျိုးမှာပေါ့နော်။ကျွန်တော်တိုင်းပြည်ကတော့ဆန်းစုကြည်ပြောတဲ့အမျိုးသားဓာန်ကြီးနဲ့အမျိုးသားညီညွတ်ရေးအခြေခံနဲ့ဖွဲ့တဲ့ပြည်ထောင်စုကြီးကောင်းဟန်ဘိုးကတော့ကျွန်တော်ကြားမှာယုံကြည်မှုကအဓိကကြပါ။အဲယုံကြည်မှုရအောင်ကျွန်တော်အပြန်လာပြီးတော့ထူတာမို့လို့ရတယ်။နောက်တစ်ခုကတော့ဆက်ကြည့်ကြတကယ်ကျွန်တော်တန်ကြီးဆွေမျိုးပွဲထဲမှာအားလုံးပါဖို့တော့ရပါတယ်။ကျွန်တော်တို့အားလုံးပါကြတယ်ဆိုရင်တော့အားလုံးကြည့်ကြည့်တယ်ဆွေမျိုးနိုင်ရင်တော့ကျွန်တော်ဖဲရပြောင်းပြီးထူပါရပြီးမူတွေရရှိနေရတော့ပို့ပြီးတော့မှအလွယ်ကူနဲ့ချောမှုနဲ့ခိုင်မာမှာပေါ့
။ဒီနေ့ပင်လုံမျိုးမှာကျင်းပတဲ့ပြည်တော်စုနေအခမ်းအနားကိုပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့တန်ကားခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေပါဝင်တက်ရောက်ခဲ့တယ်လို့NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့ပါဝင်တက်ရောက်ခဲ့ပါတယ်